ဒေသခံပြည်သူကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာရဲစတိုက်ဆိုသလိုတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံမြို့နယ်ရဲ့အရှေ့ဘက်ကန်စီမီလော့ကျေးရွာနဲ့ဆောင်းနန်းခဲကျေးရွာတွေဘက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။တဖြည်းဖြည်းနဲ့တိုက်ပွဲဧရိယာကျယ်လာလို့စစ်ပြေးဒုက္ခသည်တွေဟာဘေးကင်းတဲ့နေရာတွေကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဖဲခုံရှေ့ကျန်ဒေသကိုစစ်ကောင်စီတပ်နဲ့မြေရှင်လင်းစစ်စင်ရေးတွေမေလဇန်ကလေးကစတင်ခဲ့ပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲနေစဉ်လိုလိုဖြစ်လာခဲ့ပါတယ်။မေလ25ရက်နေ့ဒီကနေ့မနက်ပိုင်းအထိဖဲခုံမြို့နယ်လွယ်ဘောကျေးရွာအနားတဝိုက်မှာဂျိုကြားဂျိုကြားပြစ်ခတ်တံတွေကြားနေရတယ်လို့ဖဲခုံအရှိန်ချန်စစ်ဆောင်စကန်တာဝန်ခံတူက VOA ကိုပြောပါတယ်
။မြောက်ဖက်ဒီမနေ့မနေ့ရှိသေးတယ်လွယ်ဘောရှိခဲ့နေနေဒီသူ့ရဲ့ကြားနဲ့တောင်ဖက်တော့မနေ့ကလည်းမနေ့ကမနေ့ကလည်းချင်းမလာဖဲရောချင်းမလာဖဲမနေ့မနေ့ကမနေ့ပြီးတော့
မေလ24ရက်မနေ့ကဆောင်းနှံခဲကျေးရွာနဲ့စီမီလော့ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ဆောင်စခန်းတာဝန်ခံနဲ့စစ်ဘေးရှောင်နေတဲ့စီမီလော့ရွာကန်တူက VOA ကိုပြောပါရယ်စီမီလော့ကျေးရွာနားမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဝေးရောက်တိုက်ခိုက်သိမ်းပိုက်လိုက်တာလို့စီမီလော့ရွာကန်ကအခုလိုပြောပါရယ်
ဒီမှာပါတကယ်လို့ရှိတော့ဘူးရှိတော့ဘူးဘာလို့လဲဆိုရင်စစ်တပ်ကပြန်ဖိတ်တော်လိုက်ပြီးဒီကတော့တပ်ဖွဲ့ပြန်ပြီးအနေဟိုဒီတဲ့ဒီစစ်တပ်ဖွဲ့တွေကဆက်ပြင်းလာတာစစ်ကောင်ထိုးကဒီကတော့ပြေမထိုးလာဘူးဒါနဲ့ဟိုစစ်ဆောင်မှခဲခဲကြတော့ဒီလမ်းပလုံထဲကြတော့တပ်ဖွဲ့မျိုးကပြင်းထန်တယ်ဒီနေ့ဒီရလက်လက်ငယ်အတန်ကြတယ်မြေဒီတဲ့ထဲကမရကြတန်းတော့တယ်ဖက်ကောင်းလမ်းကြည့်တဲ့လက်လက်ဒီစစ်ဆောင်ဆောင်မျိုးကြတာစီသွားတာ
မင်းကမနဲ့၄နိုင်လောက်မှစီမီလော့ရွာအောက်ဖက်ရှိစစ်ကောင်စီတပ်စခန်းကိုကရင်နီပူပေါင်းတပ်ဖွဲ့တွေကတွားရောက်ရှင်းလင်းခဲ့ပြီးစခန်းချနေထိုင်တဲ့စစ်သားတွေပြန်လည်ဆုတ်ခွာသွားကြောင်းနဲ့စစ်တပ်ကထောင်ထားတဲ့အမိုင်းတွေကိုဖယ်ရှားဖောက်ခွဲဖျက်ဆီးခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့တရင်တုံးကမနေ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။မေလာဇန်ကလေးကစားခဲ့တဲ့ဖဲခုံအရှိချမ်းတိုက်ပွဲတွေဟာအခုဆိုရင်တိုက်ပွဲဧရိယာပိုကျဲလာတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောပါတယ်။ဒါကြောင့်လဲဒုက္ခသည်တွေရှောင်ပုံးမှုတဖြည်းဖြည်းနေရာကျလာနေပြီးအများစုကမိုးပြဲဘက်မှပြောင်းရွှေ့ခိုလုံနေကြပြီလို့စစ်ပေးရှောင်နေတဲ့စီမီလော့ရွာကန်တူကပြောပါတယ်
။ဒီလတ်တဆော့တဲ့ဒီခရစ်ချန်နဲ့စမှာဟိုကွန်ဒါရီယာမှာလည်းတဆော့တက်ခွင့်ရှိနေတယ်ဗျတော့ဒီစီမီလော့ရွာမှာလည်းတဆော့ရှိနေတာတော့ဟိုဆနာခွဲခဲ့တဲ့တဆော့ပဲအန်ဒီကတနလုံးကတက်တယ်အမနာအဝတီကတက်ပွဲကရောဒီလိုကဧရိယာပြည့်ကျလာလိမ့်မယ်ဘာလို့လဲဆိုတော့ရှေ့တကမှာဒီရမမီကသူအရောက်တင်ပြီးနေတာတော့ဒီဒီကဒီပြန်ရလာသူဆောင်ကြည့်တဲ့ကအခုဒီမြေပြတ်နောက်ဆက်ကတော့အဲဒီဒီဆက်တစ်ချက်ပြန်လဲမြေပြတ်တစ်ချက်ခုလုံးလဲတော့ဖက်ခုံမှာတစ်ချက်ခုလုံးလဲ
ဖဲခုံအရှိချမ်းကဒီစစ်ပြေးဒုက္ခတွေကြားမှာဖျားနာနေသူရှိသလိုကလေးတွေဝမ်းပြက်ဝမ်းလျှောဖြစ်နေတယ်လို့သိရပါတယ်။ပြီးခဲ့တဲ့နေ့ရက်လောက်ကအသက်73နှစ်အရွယ်ကလေးတယောက်အသက်ဆုံးပါသွားတယ်လို့ဖဲခုံအရှိချမ်းစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါတယ်။စစ်ပြေးဒုက္ခတွေအများစုဟာယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်စားတောင်းနေကြရတာပါ။ဈေးဝါနဲ့ဆားရည်တောက်ရည်အပြင်လက်ရှိချိန်မှာမိုးရင်းကာလရောက်ပြီးမို့အမိုးအကာတွေလည်းအလွန်မေးလိုအပ်နေတာလို့စစ်ပြေးဒုက္ခတွေနဲ့စစ်ဆောင်စခန်းတာဝန်ခံကပြောဆိုကြပါတယ်ရှင်။